လူခွေစာရဘာသာရပ်ကိုလာမယ့်စာသင်နှစ်ကနေစပြီးအစိမ့်ပညာရေးမှာဘာသာရပ်တစ်ခုအနေနဲ့သင်ကြားသွားဖို့စီစဉ်ထားတယ်လို့ပညာရေးဝန်ကြီးကပြောလိုက်ပါတယ်။ဒါအပြင်အခြေခံပညာရေးမှာထည့်သွင်းသင်ကြားတဲ့အခါမှာလည်းပုံမထိရောက်တဲ့သင်ကြားရေးဖြစ်ဖို့လှုံ့ဆော်မယ်လို့ပြောပါတယ်။ဒီအပေါ်မှာလူခွေလှုံ့ရှားသူတွေကကြိုးဆိုကြပေမဲ့လို့သင်ကြားရေးပိုင်းမှာအခြေခံကြကြနီးစနစ်မှန်မှန်သင်ကြားနိုင်မှုနဲ့အခြေခံလူခွေဆိုတာကိုတေချာတိကျစွာဖော်ပြနိုင်မယ်သင်ကြားရေးဖြစ်ဖို့မျှော်လင့်နေကြပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော့မမေခစူးစီးတင်ပြထားပါတယ်ရှင်
။ပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကပြီးခဲ့တဲ့ဇွန်လ10ရက်နေ့မှာကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာခုလိုပြောဆိုခဲ့တာပါ။ကုလသမဂ္ဂကထုတ်ပြန်ထားတဲ့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာတမ်းဆိုတာလူတဦးချင်းစီခံစား권ရှိတဲ့ရပိုင်권နဲ့တာဝန်ယူရမယ့်တာဝန်ဝတ္တရားတွေကိုဖော်ပြသတ်မှတ်ထားတဲ့အခြေခံလူ့အခွင့်အရေးသတ်မှတ်ချက်ဖြစ်ပါတယ်။ဒီချက်တွေကိုလာမယ့်စာသင်နှစ်ကနေစပြီးအစိမ့်ပညာကဏ္ဍရဲ့ဥပဒေဘာသာရပ်မှာဘာသာရပ်တစ်ခုအနေနဲ့သင်ကြားတော့မှာပါ။ဒီပြင်အခြေခံပညာကဏ္ဍမှာလည်းသင်ကြားရေးပိုင်းမှာပုံမှန်ထိရောက်အောင်လှုပ်ဆောင်သွားမယ်လို့လည်းဒေါက်တာမျိုးသိန်းကြီးကပြောဆိုလိုက်ပါတယ်
။2015ခုနှစ်ဒီဇင်ဘာလ10ရက်နေ့တွင်ပြုလုပ်တဲ့ဥပဒေပညာသင်ကြားရေးအဖွဲ့စီဝေးဆုံးဖြတ်ချက်အရ Human Rights Law ဘာသာရပ်ကိုတတိယနှစ်ကျောင်းသားကျောင်းသူများအတွက်2016ဆက်ကောပညာသင်နှစ်မှစ၍ဝဲကျူကိုကောအဖြစ်နေဖြင့်ထည့်သွင်းသင်ကြားသွားမှာဖြစ်ပါသည်
။ဒီလိုသင်ကြားရေးပိုင်းလှုပ်ဆောင်ချက်တွေပေါ်လူခွင့်ရေးလှုပ်ရှားသူတွေကတော့ကြိုဆိုကြပါတယ်။ဒီပြည်ပြည်ဆိုင်ရာလူခွင့်ရေးကြီးညာစာရင်းမှာအချို့အချက်တွေကိုစင်စိုးရလက်ထက်ကလူခွင့်လမ်းဘာသာရက်တစ်ခုအနေနဲ့အခြေခံပညာကဏ္ဍမှာသင်ကြားခဲ့ဘူးတာရှိပါတယ်။ဒီလိုသင်ကြားတာမှာရပိုင်ခွင့်အခွင့်အလမ်းဆိုတာထက်တာဝန်ပိုင်းကသာဦးစားပေးဖော်ပြတဲ့ပြည်သူ့နီတိသဘောမျိုးကိုသာသင်ကြားစေခဲ့ပြီးတကယ်လူခွင့်ရေးပိုင်းကိုတော့သင်ကြားပေးခဲ့တာမရှိခဲ့ပါဘူး။သမန်အောင်ဦးသိန်းစိန်လက်ထက်မှာလည်းကလေးသူငယ်အခွင့်အရေးတွေကိုဖော်ပြထားတဲ့သင်ငန်းစာတွေကိုအခြေခံပညာကဏ္ဍမှာထည့်သွင်းခဲ့ပေမဲ့ထိရောက်တဲ့သင်ကြားမှုစနစ်တကျသင်ပြနိုင်မှုမရှိခဲ့တာပြီးကြောင့်ထင်တယ်လို့ခင်မပေါက်ခဲ့တာတွေရှိခဲ့တယ်လို့ဝေဖန်တာတွေရှိပါတယ်။လူခွင့်ရေးဆိုတာကိုတိကျစွာသုံးနှုန်းတင်ပြဖို့ခေတ်ဆက်ဆက်အစိုးရတွေကကောင်းဆောင်ခဲ့တာတွေရှိခဲ့တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြမှုတွေရှိနေပါတယ်။အခုဒီချိန်သင်ကြားမှုပိုင်းထည့်သွင်းတာမှလည်းလူတလူပုံသွင်းမှုတွေဖော်ပြမယ်။သင်ရိုးညွှန်းနှံ့တွေဖြစ်မလာဖို့လူခွင့်ရေးလှုပ်ရှားသူတွေကလိုလားနေကြပါတယ်။ပညာရေးကဏ္ဍသင်ကြားရေးနည်းစနစ်မှာသင်ကြားဖို့တာဝန်ယူထားတဲ့သူတွေကိုအခြေခံကနေအစစနစ်တကျသင်ကြားပေးပြီးမှသာကလေးတွေကိုသင်ကြားပေးဖို့လိုအပ်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြမှုတွေရှိနေပါတယ်။ထိရောက်တဲ့သင်ကြားမှုဖြစ်ဖို့အကျိုးရလက်ကောင်းတွေရဖို့သင်ကြားတာမှလည်းအလွတ်ကျက်ဆိုတာထက်ကလေးတယောက်ရဲ့စဉ်းစားပုံကနေအစဉ်စဉ်သင်ယူရတဲ့ပုံစံမျိုးတွေနဲ့သင်ကြားသင့်တယ်လို့လူခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ဒန်းတူညီမရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပါတယ်
။သင်ယူညွှန်းလမ်းတွေကိုဆိုရကြောင်းဒီမှာသင်ကြားပေးအတွက်လုတ်ဆောင်ရတယ်လို့ပြောတာကြားပါပြီအကောင့်တွေမပေါ်နိုင်သေးပါဘူးသင်ကြားမယ်ဆိုရင်တော့မှသင်ကြားမယ်သူရဲ့အခန့်ကဏ္ဍအရင်ကြီးကြည့်ပါလေလူခွင့်ရေးတွေကိုထောက်တိုက်ချက်မှတ်ပြီးတော့သင်ကြားမယ်ပုံစံမျိုးလုပ်လို့ရှိရင်ကျွန်တော်ကသက်ဆုံးတိုးတက်ခွင့်မျိုးတော့ပညာကြီးလည်းမဖြစ်နိုင်ပါဘူးလက်တခါနားမလည်ပဲသင်တဲ့အတွက်လူခွင့်ရေးဆိုတဲ့အတိတ်ပေါ်မှာအကြီးစားလဲမှားတာဖြစ်တဲ့အတွက်အမြင်အများကြီးရှိပါတယ်သင်ရိုးညံ့တဲ့ကိုပြင်ဆင်တဲ့ချိန်မှာတကယ်ကိုအကျိုးရှိနိုင်တော့ကလေးတွေကိုယ်တိုင်ကပါဝင်စဉ်းစားမှုကိုဖွင့်ပေးသော participatory learning ဖြစ်လို့လိုအပ်တယ်။သင်ကြားတဲ့သူတွေကိုယ်တိုင်ကလည်းလေ့ကျင့်ပြီးမှမှန်ကန်သောဗဟုသုတတွေသိနိုင်သောနောက်ကလေးတွေရဲ့ပါဝင်မှုကိုလေ့စားပြီးတော့လူ့အေးဒီဝါဒတွေရှင်းသုံးသောသူတွေဖြစ်ဖို့လိုအပ်ပါတယ်။လူ့အေးဆိုတာစာရပဲဖြတ်ပြီးတော့တကယ်တမ်းရှင်းသုံးနိုင်တဲ့အရာမျိုးမဖြစ်ရင်တော့မှားယွင်းတဲ့ပညာကြီးသင်ကြားမှုပုံစံဖြစ်နိုင်တာကိုသတိပြုတင်ပါတယ်။
NLD အစိုးရလက်ထက်မှာလူခွင့်ရေးလှုပ်ရှားသူတွေဘက်ကလူခွင့်ရေးစံနှုန်းတွေတိုးတက်လာဖို့မျှော်လင့်ထားကြသလိုလူခွင့်ရေးတင်ကြားမှုပိုင်းဆိုင်ရာတွေမှာလည်းထိရောက်တဲ့တင်ကြားမှုတွေနဲ့ကလေးတွေကိုတင်ကြားလာနိုင်ဖို့မျှော်လင့်နေကြပါတယ်။ပညာရေးဝန်ကြီးကတော့ဒီလူခွင့်ရေးဆိုင်ရာတင်ကြားမှုတွေအပြင်ပြည်သူတွေမှာပါလူခွင့်ရေးဆိုင်ရာတွေပုံမှန်သိရှိလာနိုင်ဖို့ရေဒီယို၊ရုပ်မြင်သံကြားတွေကပါအသိပညာဗဟုသုတတွေထံဝေသွားဖို့လှုံ့ဆော်သွားမယ်လို့ပြောဆိုထားပါတယ်ရှင်။